ီ LeBron တောင်မှာလေ့လာတာမှာသူဘယ်လိုပုံစံမျိုးနဲ့လေ့လာတာလဲခင်ဗျာကျွန်တော်လည်းနည်းနည်းပြောပြပေးပါဦး
ဟုတ်ကဲ့အခြေခံပြောရင်တော့ရတဲ့အချိန်တို့တွေမှာလက်ငင်းဖြစ်နေတဲ့အခြေအနေတွေကိုခြုံငုံမိအောင်နောက်ပြီးတော့ရှေ့လျှောက်ပြီးဘာဆက်လုပ်တင်တယ်ဘယ်လိုသုံးပြတင်တယ်ဆိုတော့လူစဉ်းစားတဲ့သူတွေစဉ်းစားနိုင်အောင်လို့လေ့လာပြီးတဲ့သဘောပါပဲ
ဆိုတော့အဲ့တော့အခုဒီပနာမလေ့လာတဲ့အခါမှာဘာတွေများတွေးရှိရလဲတွေးရှိချက်တွေပေါ့လေပြောပြပေးလို့ရမလားခင်ဗျအ
မျိုးမျိုးပါပဲခင်ဗျဟိုတာမန်ဒီပြည်သူတွေဟိုမြင်နေကြတာကြားနေကြတာတွေဒါတွေနဲ့လည်းအများကြီးတွေမကွာပါဘူးလူတွေရဲ့အမြင်ကိုလည်းလေ့လာတယ်နောက်တစ်ခါဟိုညာရဖဲကလည်းကျွန်တော်တို့ပဝင်းရှင်တိတ်ပန်နဲ့ဆိုင်တဲ့အပိုင်းတွေအားလုံးကိုလေ့လာခဲ့ပါတယ
်ကျွန်တော်ကလည်းမေးလို့ရှိရင်ကျွန်တော်အပိုင်းခွဲပြီးမေးရမယ့်ပုံစံမျိုးပေါ့လေပထမအပိုင်းအနေနဲ့ပေါ့ဒီ LeBron တောင်နဲ့ပတ်သက်ပြီးတော့မီးမောင်းထိုးပြနေတဲ့ကိစ္စမှာသဘာဝပဝင်းရှင်ဆိုင်ရာပြည့်ညွှန်းမှုပေါ့လေဘာတွေများတွေ့ရှိရပါလဲခင်ဗျာ
သဘာဝပြည့်ညွှန်းမှုပဲတော့လုပ်ငန်းအစဒါမကြသေးဘူးလို့ဖြစ်နေတယ်ပေါ့ရေရှည်မှာပြတ်သွားနိုင်တာတွေဖြစ်နိုင်တာတွေလည်းရှိပါတယ်ဒါပေမဲ့လက်ငင်းလောလောဆယ်မှာတော့ဟိုမြေတွေကိုစပြီးတူးထားနေပြီတူးထားတဲ့အတွက်ကြောင့်ဟိုဒီတောင်ဝေးရနေကိုဖြိုးထားတာတို့ဖဲ့ထားတာတို့တူးတဲ့နေရာတွေမှာတပင့်နေမရှိတော့တာဘို့ဒီလောက်ပဲမြင်ရပါတယ်ဆိုတော့ဟိုပြည့်ရင်းမှုတွေဖြစ်မလာနိုင်ဘူးလို့ကျွန်တော်ကမဆိုနိုင်ပေမဲ့တော်တော်စင်မခုချိန်ထိတော့အများကြီးပြည့်ရင်းသွားပြီလို့ပြောနိုင်နေပါဦ
းဟုတ်โอเคဇပယ်တောင်ကြီးစင်တောင်ကတော့အနှစ်20နီးပါးလုတ်ခဲ့ပြီးပြီ LeBron တောင်ကမစသေးဘူးအဲ့တော့ LeBron တောင်မှာဒီသဘာဝပတ်ဝန်းကျင်အခြေအနေပြည့်ရင်းမှုမတွေ့ရတာလုပ်ငန်းတွေမစသေးလို့လို့ပြောနိုင်ပါလားခင်ဗျ
ဒီတော့ပါပဲဟိုကျွန်တော်တို့ရဲ့အဓိကရည်မှန်းချက်က LeBron တောင်ဖြစ်တဲ့အတွက် LeBron တောင်ဦးစားပေးပြီးတော့လေ့လာတာပေါ့လေဒါပေမဲ့လည်းဒီလိုလုပ်ငန်းမျိုးကိုအားအားလုပ်နေတာဒီဘက်ကစမေတောင်တို့ဈေးစင်တောင်တို့ကလည်းရှိထားပြီးသားဆိုတော့ဒါကလည်းကျွန်တော်နမူနာအနေနဲ့နာကမှာဘာတွေဖြစ်လာနိုင်လဲဆိုတော့လည်းလေ့လာပါတယ
်ဟုတ်ကဲ့အဲ့တော့ဟိုပထမဆုံးပေါ့လေနှမ်းရှင်ပြီးတော့ကြည့်ရအောင်ပေါ့လေဒီ LeBron တောင်မှာတော့ဒီလုပ်ငန်းတွေကမစသေးတဲ့အတွက်ကြောင့်တော့ပေါ့တိတ်ပြီးတော့ပြည့်ညွှန်းမှုမတွေ့ရသေးဘူးဆိုပြောတယ်ဆိုလို့ရှိရင်လုပ်ငန်းစပြီးတဲ့နေရာမှာအခုအခြေအနေကဘယ်လိုရှိလဲခင်ဗျာ
သပေးတောင်ဘက်မှာတော့အပြောင်းလဲတွေဟိုဖြစ်နေတာတွေတွေ့ရပါတယ်ဆိုတော့ဒီလိုဟာမျိုးအလားတူဟာမျိုးကလက်ဘောင်းမှာလည်းဖြစ်လာနိုင်တယ်ဆိုတာလည်းကျွန်တော်တို့ဟိုမှန်းလို့တော့ရတယ်ပေါ့လေဆိုတော့ဆက်ပြီးတော့လုပ်မယ်ဆိုရင်အဓိကကတော့ဟိုဘာပါဝင်ညင်နဲ့ဖွံ့ဖြိုးတိုးတက်မှုရဲ့ထုံတမ်းဆင်လာတော့ဟိုဒါကိုကာကွယ်နိုင်မှုလားလုံလောက်တဲ့ပြင်ဆင်မှုတွေလေ့လာမှုတွေတည်တည်ဆောင်ရွက်မှုတွေဒါတွေလိုတာပါပဲ
ဒီစပယ်တောင်နဲ့ခြေစင်တောင်မှာပေါ့လေမြေရောက်ရေအခြေအနေတို့ဒီမြေကြီးအခြေအနေပေါ့လေအဲ့လိုအခြေအနေမျိုးတွေကဘယ်လိုပုံစံမျိုးရှိနေလဲခင်ဗျ
ဟုတ်ကဲ့အဲ့ဒါဒီလေကျွန်တော်တို့ပတ်ဝန်းကျင်ပတ်ပတ်လေးမှာဟိုဒီလာလို့ရမိတော့ရပါတယ်ကျွန်တော်တို့အဲ့ဘက်အသေးစိတ်တော့မဟုတ်ဘူးပေါ့လေကျွန်တော်တို့ဘက်ကအားနေချက်ကကြတော့ဒီချိန်တို့မှာလိလာတဲ့အခါမှာဒီပျက်စီးမှုတွေအားနေချက်တွေဟာဒီလုပ်ငန်းကလည်းတတန်းကလည်းကြားခဲ့ပြီလုပ်ငန်းအစဉ်စဉ်တော့ဘယ်အဆက်မှာအားနေလို့ဘယ်လိုဖြစ်လာလဲဆိုတာတွေကိုတော့မသိနိုင်သေးပါဘူ
းမသိသေးတာမလိလာလို့မသိတာလားခင်ဗျအ
ဲဟုတ်ပါတယ်တကယ်တမ်းတော့အသေးစိတ်တာကိုကျွန်တော်တို့ပတ်ဝန်းကျင်လိလာစစ်ဆေးမှုတွေလုပ်လို့ရှိရင်သိနိုင်ပါတယ်
ကျွန်တော်တို့ဖတ်ကြည့်မှတ်ကြည့်လို့သိရတဲ့လောက်ကဒီစပယ်တောင်တို့ခြေစင်တောင်တို့မှာဒီအခုကအပေါ်ညာမြေလွာတွေတူးတယ်ထွက်လာတဲ့မြေပမာဏပေါ့လေတန်ကျင်ဆိုလို့ချင်းကြည့်လိုက်လို့ချင်းစပယ်တောင်မှာဆိုချင်းတန်ကျင်130လောက်ထွက်တယ်ခြေစင်တောင်က480လောက်ထွက်တယ်လို့သိရတယ်လေဒီလက်ဘောင်တောင်ကြလို့ချင်းတန်ကျင်2100လောက်ထွက်မယ်ဆိုတော့လေဒီပနာမကတော်တော်လေးကွာတယ်လေအဲ့တော့လက်ဘောင်တောင်နဲ့ပတ်သက်ပြီးတော့ကြိုတင်ပြင်ဆင်မှုတွေပေါ့လေသဘာဝပတ်ဝန်းကျင်မပြည့်အောင်လို့ဘယ်လိုမြင်ပါလဲခင်ဗျာဒီဘယ်လိုသုံးသပ်မိပါလဲခင်ဗျာဟုတ်ကဲ့
ဖြစ်ကြပါရဲ့သူကဟိုပြင်ဆင်မှုတွေလေ့လာမှုတွေအများကြီးကိုလုပ်ဖို့လိုပါတယ်အခုလုပ်ငန်းမှာဆိုရင်ကျွန်တော်တို့ဆိုအဲ့ဒါအောင်အဲ့ဒါတွေကိုဘယ်လောက်ထိလုပ်ထားတယ်ဘယ်လောက်ထိဟိုလိုအပ်ချက်တွေရှိနေတယ်ဒါတွေကိုကျွန်တော်တို့အဓိကလေ့လာတာပါဘာလို့ဒီနေရာလုပ်ငန်းကတကယ်လဲကြီးမားတဲ့တတူရင်းကြီးတခုဖြစ်လာနိုင်တယ်ဖြစ်လာမယ်ဆိုလို့ရှိရင်ဟိုခုနပဲပတ်ဝန်းကျင်ထိခိုက်မှုတွေလူတွေပေါ်မှာထိခိုက်မှုတွေရေမြေကိုထိခိုက်မှုတွေကတေချာပေါက်ရှိမယ်ပေါ့
နောက်တစ်ပိုင်းကတော့လူမှုရေးအပိုင်းပေါ့ဦးစိုးသူရတို့လေ့လာရေးအဖွဲ့ထဲမှာဒီဒိသကန်နေရဲ့စိတ်ခံစားချက်ကစပြီးတော့ဒီပေါ့အဲ့ဒီအပိုင်းတွေကိုလည်းလေ့လာတယ်လို့သိရတယ်လေဒီအပိုင်းတွေမှာဟောဘာတွေများတွေ့ရှိရပါလဲခင်ဗျအ
ဲ့ဒီအပိုင်းမှာတော့ဟိုအများပြောနေတာတွေနဲ့အများကြီးမကွာဘူးခင်ဗျမီဒီယာတွေမှာရေးနေကြတာတွေနဲ့တော်လေးနှိမ့်သက်ပါတယ်အဲ့ဒါတွေကိုကျွန်တော်တို့ကပို့ပြီးတော့အထောက်ထားခိုင်းလုံအောင်ရှားပြတဲ့သဘောပါပဲ
ဒီမိုင်းကြီးကဆက်လုတ်တဲ့မလုတ်တဲ့နဲ့ပတ်သက်လို့ဘယ်အချက်တွေပေါ်မှာမူတည်ပြီးတော့ဆုံးဖြတ်မှာလဲခင်ဗျ
အော်အဲ့ဒါကျတော့ကျွန်တော်တို့အပိုင်းမဟုတ်တော့ဘူးများကျွန်တော်တို့ကတော့တွေးရှိတာအားလုံးကိုဒီနေရာမှာတရားတွေ့တယ်ဒီနေရာမှာတရားတွေ့တယ်ဆိုတာကိုပြောပြမှာပါပဲဆိုတော့ဆက်ပြီးတော့တရားကိုလည်းကျွန်တော်မြင်ရတဲ့ကော်မရှင်ကိုဆက်ပြီးတော့သူကော်မရှင်ရဲ့လူကြီးတွေလည်းသူတို့ဆက်ပြီးတော့တခြားချက်လက်တွေပါပူးပေါင်းပြီးတော့စဉ်းစားလိမ့်မယ်လို့ပဲယုံကြည်ပါတယ
်တွေးရှိချက်တွေကိုကော်မရှင်ဘယ်တော့တင်ပါလဲခင်ဗျာ
ကျွန်တော်တို့တပတ်အတွင်းလောက်တင်နိုင်အောင်ကြိုးစားနေပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဦးစိုးသူရအခုလိုရှင်းပြတာကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဦးရော